ုံးလောကသတ်မှတ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဟိုတနေ့ကတော့သူတို့ကော်မတီတွေနိုင်ငံတော်အဆင့်ကော်မတီတွေဖွဲ့ကြတယ်ဆိုတာကိုကျွန်တော်တို့ကတွေးလိုက်တာပေါ့နော်ဆိုတော့အခုဒီကြားထဲမှာဟိုဒီတခြားဒီအလုသမားရေးဆောင်ရွက်နေတဲ့သူတွေဒီအလုရှင်တွေဘက်ကသူအများကြီးဒီဟာဒီကိစ္စဟိုအစိုးရတခုတွေကဆုံးဖြတ်လို့မရတော့အကိုတို့ဆွေးနွေးညှိနှိုင်းခဲ့ကြတာအောက်ခြေမှာဆွေးနွေးညှိနှိုင်းခဲ့ကြတာတွေအများကြီးနှစ်တင်နဲ့ချီပြီးရှိခဲ့တော့အဲ့ဒီဟာတွေကရောဘလို့ဖြစ်သွားတယ်လဲခင်ဗျာအကိုတို့ရဲ့တင်ပြချက်တွေကရောရှိနေအောင်မလားပါဝင်နေအောင်မလားဘလို့အခြေအနေဖြစ်သွားလဲ
ဒီကတော့ဒီအနေဆုံးလောက်ကသတ်မှတ်ရေးမှာသူတို့ကအမျိုးသားအစဉ်ကော်မတီကိုဝန်ကြီးဌာနအစီအစဉ်နဲ့လောကမဝန်ဌာနအစီအစဉ်နဲ့ဖွဲ့တယ်ပေါ့ဖွဲ့ပြီးတော့ဒီကဲဒီလောကသတ်မှတ်ရေးနဲ့ပတ်သက်ပြီးတော့ပြန်လည်သတ်မှတ်ရေးနဲ့ပတ်သက်ပြီးတော့အောက်ထက်မှာကြည်ကြည်ပြင်းပြအရင်စစ်တမ်းကောက်ယူတာတို့ဒါတို့တွေကမရှိဘူးဗျကျွန်တော်တို့ဒါတွေတော့ကျွန်တော်တို့သဘောမကျဘူးပေါ့နော်အရင်အစိုးရလည်းဒီလိုပဲတကယ်ကြည်ကြည်ပြင်းပြစစ်တမ်းကောက်ယူတွေမလုပ်ဘူးအလွယ်တကူလုပ်သွားတာပေါ့နော်အခုလည်းဒီတိုင်းပဲသူအမျိုးသားအစဉ်ကော်မတီကိုတော့ဖွဲ့ထားတယ်ဒါမှမဟုတ်ဒီအနေဆုံးလောကပြန်သတ်မှတ်တဲ့နေရာမှာတကယ်အောက်ခြေကြည့်ရတာဒါဆက်စစ်ပြီးတော့လုံးမလုံးဆိုတော့ကျွန်တော်လည်းတောက်ကြည့်ရမှာ
ဒီနောက်ဆုံးဒီသမရဦးသိန်းစိန်အစိုးရလက်ထက်တုန်းက2015ခုနှစ်စက်တင်ဘာလပတ်ဝန်းကျင်လောက်မှထင်တယ်သူတို့ဒီအခြေခံလောအကလစာတွေလောအကတွေကိုအစိုးရတရားဝင်သတ်မှတ်ပေးလိုက်ပြီးဆိုပြီးတော့အဲ့လိုမျိုးဖြစ်သွားတာရှိတယ်လေအဲ့ဒီတုန်းကအခြေအနေကဘလို့ပုံစံလဲဗျအဲ့နောက်ပိုင်းမှာအ ਨੇ ဆုံးသဘောဆိုလိုချင်တာကတော့သမရဦးသိန်းစိန်အစိုးရလက်ထက်ကသတ်မှတ်ပေးခဲ့တယ်ဆိုရင်နောက်အစိုးရကလည်းထပ်မြင့်ပေးဖို့အတွက်ထပ်လုပ်နေတာလားဘလို့ပုံစံနဲ့ဒီလက်ရှိအစိုးရလက်ထက်မှာဆက်လုပ်ကြမှာလဲ
ဒီဥဒေနဲ့ဆိုရလက်တဲ့မှာ2015ဟုတ်ပါတယ်စက်တင်ဘာမှာသူတို့အနေဆုံးခကြေးငွေတွေသူဟိုသတ်မှတ်ပြီးတော့အနေဆုံးလောကသတ်မှတ်ပြီးလိုက်တယ်ဒါကပါလို့အနေဆုံးလောက3600ဆိုပြီးသတ်မှတ်လိုက်တယ်သတ်မှတ်တဲ့နေရာမှာအဲ့ဒီတုန်းကဘာဖြစ်တာလဲဆိုတော့ဒီသူ့ရဲ့အနေဆုံးခကြေးငွေတွေဥပဒေရဲ့ဏ္ဍမ်းမှာပါပါတယ်ရေရွက်ချက်မှာလောကသမားတွေနဲ့သူတို့မိသားစုရဲ့ဘဝဟိုလူမှုဘဝပြည့်မီရေးပေါ့နော်ကုလုံရေးကိုလည်းခြေခံမယ်ဆိုတာပါတယ်ဒါပေမဲ့လို့အဲ့ဒါတွေကတကယ်အကောင်နဲ့လက်တွေ့မှာဖြစ်မလာပဲနဲ့ဒါရောလို့ဒီမှာပါဖြစ်လာလဲဆိုတော့အခါကျတော့ဒီကုံလုံးလုံးမှုတွေတိုးတောင်းတာတို့အရင်ရာပြီးသားအခန်းစားခွင့်တွေကြိုးညင်မှုတွေဖြစ်တော့တာတို့ဖြစ်လာတဲ့အခါကျတော့ဒီအနေသောကကြေးကိုတတ်မှတ်ပြီးရဲ့နောက်ပိုင်းမှာဒီလောကနဲ့ပတ်သက်ပြီးလောကမဆန္ဒပြမှုတွေတော်များဖြစ်ပေါ်လာတယ်။ဟိုဒါစကားတစ်ပါးတော့ဆက်ရုံလို့ချီတက်မှုတွေလည်းဖြစ်လာတယ်။ဒါကအရင်အစိုးရကအနေသောလောကတတ်မှတ်တဲ့နေရာမှာပြည်ပြည်နဲ့အကောင့်နဲ့မပေါ်ခဲ့တာကိုကျွန်တော်တွေ့ရတယ်ပေါ့။အဲ့တော့ဒီဘက်မှာလည်းအခုကတစ်ဖက်ကတော့လူနေမှုစိတ်တွေမြင့်တက်လာတယ်၊မွေပေါင်းပေါင်းမှုတွေဖြစ်လာတဲ့အခါကျတော့ဒီ3600တမပီတဲ့နောက်မှာလူသမားတွေရဲ့ဒီစားဝတ်နေရေးအခြေအနေပိုကောင်းမလာပဲနဲ့ပိုကျက်တဲလာတယ်။ဒီအခြေအနေမှာသူကလောကပြန်လည်ပြင်နေတတ်မှတ်ဖို့ဒီအမျိုးသားချင်းကော်မတီကိုအခုတော့ဒီဖွဲ့စည်းတာပေါ့။ဖွဲ့စည်းတဲ့နေရာမှာအရင်လိုပဲခက်လို့လည်းလုပ်သွားမလား။ဒါမှမဟုတ်ရှင်တကယ်ပဲလက်တွေ့ကျကျသူတို့စမ်းစစ်ပြီးတော့ဒီလောကကိုပြန်တတ်မှတ်နိုင်မလားဆိုတော့ကျွန်တော်တို့စောင့်ကြည့်ရမယ်။ဒီတော့ဒီမှာတစ်ချက်ပေါ့ပြောချင်တာကဒီအလုတ်ကင်23မျိုးတပြေးညီတက်မှတ်လိုက်ကြ။အဲပြောမှလည်းမြန်မာနိုင်ငံမှာကြီးတဲ့အလုတ်ကင်အားလုံးကိုတပြေးညီတက်မှတ်တဲ့သဘောဖြစ်သွားတာ။ဒါလည်းလွဲချော်တဲ့တက်မှတ်မှုတစ်ခုဖြစ်တယ်နော်။အဲအလုတ်ပုံမှန်မတူတဲ့ပုံမှာဟိုလောက်ကတည်းကကွဲလွဲမှာပဲ။အဲအနည်းဆုံးလောက်ကကိုတပြေးညီတက်မှတ်မယ်ဆိုရင်လည်းလောက်ကမြင့်တဲ့အခြေခံကိုစဉ်းစားရမှာဖြစ်။အဲကကြတော့ဒီမှာကျိုးနေရာတွေမှာဆိုလောက်ကတက်မှတ်တဲ့အတွက်ပုံပြီးကောင်းမလာပဲနဲ့ပုံပြီးနစ်နာမှုတွေဖြစ်သွားတယ်။အရင်ပေးနေကြကြွညင်မှုကြီးတွေကိုမပေးဘဲနဲ့ဖြတ်တောက်ပလိုက်တာလို့ချိုးတော့ပဲပေးတာလို့အချို့ခံစားခွင့်တွေချက်တော့တာတော့သူတိပြတော့ဒီဆယ်ကျုပ်လုပ်ငန်းတွေမှာတော့အထီများတယ
်အဲ့ဒီလိုမျိုးဒီဟိုပေါ့နော်အရင်အစိုးရတမရအုပ်သိန်းစိန်အစိုးရလက်ထက်မှာလှုပ်ဆောင်ခဲ့တဲ့မပြည်ပြင်းတဲ့ဒီ policy တွေကြောင့်အခုအလုပ်သမားတွေနစ်နာနေတယ်ဆိုတဲ့ဥစ္စာကိုရောလက်ရှိဒီ NLD အစိုးရလက်ထက်မှာအဲ့ဒီတင်ကန်းစာတွေရောသူတို့ရသလားဒါမှမဟုတ်လေသဘောဆိုလိုချင်တာအလုပ်သမားအရေးဆောင်ရွက်နေတဲ့သူတွေအဲ့ဒီလူတွေဘက်ကရောဒီလိုမျိုးအားနည်းချက်တွေရှိခဲ့တယ်အရင်အစိုးရလှုပ်ဆောင်မှုတွေမှာအားနည်းချက်တွေရှိခဲ့တယ်ဆိုတာတင်ပြခွင့်ရကြပါသလားခင်ဗျာ
ဒီနေ့ NLD အစိုးရနဲ့ပတ်သက်ရင်ကျွန်တော်တို့ဒီသဘောမကျဆုံးကတော့လုပ်သမားကြီးရနဲ့ပတ်သက်လို့ရှိလို့ရှိရင်သူတို့အာရုံစိုက်မှုနည်းလွန်းတယ်နော်အရင်ရှိပြီးသားအုတ်ချုပ်ရေးအဟောင်းတွေပေါ့ဗျာညွန်ကျုပ်တွေနဲ့ဒီအုတ်ချုပ်ရေးအဟောင်းတွေနဲ့ပဲလုံသမားဝန်ကြီးဌာနကိုဆက်လက်လဲပတ်နေတာလုံသမားရေးရတယ်နဲ့ပတ်သက်ရင်တို့ဒီလွဲကျော်တဲ့ဘူအားရဲ့ချမှတ်လောက်ဒီမှာတော့ကျွန်တော်တို့ဘက်ကစိုးရိမ်နေအဲ့တော့အခုဒီဘက်မှာလည်းတို့ဒီအနေဆုံးလောက်ကသတ်မှတ်ရေးပေါ်မှာဒီလိုဝန်ကြီးဌာနနဲ့လွတ်ထားရုံမဟုတ်တော့ပဲနဲ့အစိုးရကိုယ်တိုင်ကကြက်ကြက်ပြက်ပြက်ပေါ့နော်တို့အာရုံစိုက်ဖို့လိုတယ်အထူးပြေးမှုတွေလိုတယ်ကျွန်တော်တို့ဒီဘက်ကလုံသမားရေးဆောင်ရွက်သူအသီးသီးကတော့ပုံမှန်လေးမျိုးနဲ့တင်ပြနေကြတာပါပဲအ
ဲ့တော့အခုအကိုတို့အကိုဆိုလို့ရှိရင်လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးထက်ထက်ပုံဝင်လောက်လာတာစောစောကျွန်တော်ပြောခဲ့သလိုပေါ့သမရအုပ်သိန်းစင်ဆိုရလက်ထက်တရားဒါတခြားလူတွေနဲ့ပူးပေါင်းပြီးတော့အကိုတို့ဒါအောက်ခြေ grassroot level အထိဆင်းပြီးတော့အများကြီးလှုပ်ခဲကြတယ်ဟိုဟိုပါပေါ့လှုပ်သမားတွေလူထုကြားထဲမှာဖြစ်ချင်တဲ့ဆန္ဒတွေလည်းကြားသိခဲ့ရပြီပေါ့နော်ဆိုတော့ဒီ NLD အစိုးရကိုဘယ်လိုပုံစံမျိုးများအကြံပေးချင်ပါသလဲခင်ဗျာ
ကျွန်တော်တို့ကတော့ဒီလွတ်တော်ကော်မတီတွေရောသက်ဆိုင်ရာဒီအစိုးရတွေရောကျွန်တော်တို့အနည်းငယ်လို့ကြီးနေတာတွေရှိတယ်အနည်းဆုံးလုတ်ခတ်တဲ့သတ်မှတ်တဲ့နေရာမှာကျွန်တော်တို့ကပြောတာကတကယ်ဒီမတူတဲ့လုပ်ငန်းအမျိုးအစားတွေရတကယ်ဖြစ်တဲ့လုတ်ခတ်ကိုသတ်မှတ်ဖို့လိုတယ်နောက်တစ်ချက်က သူတို့တိုင်းပြည်မှာဒီလောက်ခအနည်းဆုံးလောက်ခသတ်မှတ်ပြလိုက်ရုံနဲ့လူသမားတွေရဲ့စာဝင်းတွေအစိမ့်မပြေဘူးဒါအစမတော်မြင့်တဲ့လူလူမှုစိတ်ရှော့ချရေးစီမံချက်တွေကိုတပြေးညီအောင်တဲ့ပေါ်သွားဖို့လိုတယ်အဲ့ဒါတွေဟန်ချက်ညီလုံးမှသာလေဒီလေသောခချင်းကိုတမတ်ကြီးရဲ့ရည်ရွယ်ချက်ကလက်တွေ့အကျိုးသိအောင်ပေါ့ကောင်းလာမယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်လို့
ဟုတ်ကဲ့ဆိုတော့အခုပြောသွားတဲ့ထဲမှာလည်းပါပါတယ်အခုဒီ NLD အစိုးရအနေနဲ့ကတော့သူတို့ဘက်ကလူလူလာလာဆိုလိုချင်တာကတော့ဆိုတော့ကျွန်တော်စကားခံခဲ့သလိုဒီအလုတ္တမားအရေးကိစ္စတွေဆောင်ရွက်နေတဲ့သူတွေအလုတ္တမားတွေရဲ့ဆန္ဒဘလို့ရှိသလဲဆိုတော့အများအားထိတွေ့ပြီးတော့အရင်တော့ကလည်းနစ်နေချီပြီးတော့အခုတို့လိုသဘောထားတွေကောက်ခံခဲ့တဲ့သူတွေရေရှာရထားတဲ့အချက်လက်တွေကိုသူတို့ကသိကျင်တဲ့ဆန္ဒသဘောကအခုတို့ရဲ့အမြင်တွေကိုလူလူလာလာမေးတာတွေကန့်လန့်လာတာတွေများရှိပါသလား NLD အစိုးရဘက်ကရောဒီတာဝန်ရှိတဲ့သူတွေဘက်ကပေါ့နော
်မရှိဘူးဗျအဲ့ဒါကဒီကွက်အစိုးရတည်းရဲ့အားနည်းဆုံးအချက်ပဲမရှိဘူး။ဘာလို့လဲဆိုတော့ဒီလုံသမားဝန်ကြီးဌာနဆိုတော့ကအရင်အုပ်ချုပ်ရေးဟောင်းနဲ့လဲနေတာ။ကျွန်တော်တို့ကတပြေကိုမျောလင့်တာပေါ့။ NLD အစိုးရတက်လာတဲ့အချိန်မှာကျွန်တော်တို့မျောလင့်တာကဒီမူဝါဒရေးရတဲ့ပတ်သက်လာရင်ဝန်ကြီးတွေက NLD ဘက်ကပိုင်ပိုင်နဲ့ကင်တွယ်နေတဲ့ပုံစံတွေဖြစ်တင်တယ်လို့ကျွန်တော်တို့မျောလင့်ခဲ့တယ်။တကယ်တမ်းကျတော့မူဝါဒရေးရတဲ့ပတ်သက်ပြီးကင်တွယ်ရမယ့်ဒီကောင်တဲ့ပေါ်မဲ့ဝန်ကြီးတွေမှာကအရင်အုပ်ချုပ်ရေးဟောင်းကပုံစံတွေကဥဆောင်နေတာဆိုတော့ကကျတော့သူတို့ဘက်ကအာယုံဆိုင်မှုနဲ့ပတ်သက်ရင်လူသမားကြီးရဲ့ပတ်သက်သူတို့ရဲ့ဆောင်ရွက်မှုကျွန်တော်တို့အားရဖို့မရှိဘူးတကယ်တော့သူတို့ဒီလိုလူသမားကြီးဆောင်ရွက်သူတွေနေနေလေဒီကဲသူတို့ကြည်ကြည်ပြတ်ပြတ်ပြည်စုံဆွေးနွေးမှုတွေလုပ်တင်တယ်အခုကအဲ့လိုမဟုတ်ဘူးကွာဟိုသူတို့ဒီဝန်ကြီးဌာနနဲ့ပတ်သက်ဆက်နွယ်ပြီးတော့ချိတ်ဆက်ထားတဲ့လူသမားအဖွဲ့ချုပ်တချို့နဲ့ပဲအပေါ်မှာသဘောပိုင်းမှာဟိုဟန်ပြသဘောလေးတွေလောက်တာတော့ပဲတွေ့ရတော့ကျွန်တော်တို့အားမရဘူးဆိုင်နဲ့ပတ်သက်အဲ့တော့ဒီလူသမားကြီးရတွေကဒီလိုပဲပြဿနာတွေတက်လိုက်ဆဲုံတွေပြေးလိုက်နဲ့ပြီးတော့မှမဟုတ်ဘူးအဲ့လူသမားတွေကသူတို့ရဲ့စာဝင်းတွေအခက်အခဲပေါ်မှာယက်တည်နေရတာကြည့်ပုံပုံကြက်တဲလာရင်ကျေပြန့်တဲ့လူသမားလှုပ်ရှားမှုတွေအုပ်ချွားမှုတွေတပိတ်တွေဖြစ်ပေါ်လာနိုင်တယ်။ဒါဆိုလို့ချင်းဒီနေ့အစိုးရကသွားနေရလားဒီအမျိုးသားပြန်တဲ့တင်းမြတ်ရေးငြိမ်းချမ်းရေးဒီမိုကရေစီတိုးတက်ဖွံ့ဖြိုးရေးဆိုတဲ့လုပ်ငန်းစဉ်တွေမှာထိခိုက်လာမှာ။အကြောင်းအစိုးရကလူသမားရေးရတွေကိုအင်မတန်မှဟိုထက်တဲ့ဝင်လက်တွေ့ကြကြလှုပ်ဆောင်ဖို့လိုတယ်လို့ပြောလို့ဖြစ်တယ်။